ထိုင်းဆိုရကနိုင်ငံတွင်းအိမ်ကူလုံသမားတွေကိုကာကွယ်ရေးပေးရေးဆိုင်ရာဥပဒေတရားပြဋ္ဌာန်းလိုက်တဲ့အတွက်ထိုင်းနိုင်ငံမှာအိမ်ကူလုံနေတဲ့မြန်မာအလုံသမားတွေဝန်တာနေကြပါတယ်။ဒီဥပဒေတစ်ထက်မှာအသက်မပြည့်သူတွေကိုမခိုင်းစေရတာအပါအဝင်တပတ်မှနားခွင့်တစ်ရက်ပေးဖို့တစ်နှစ်မှအလတ်ရက်30ပေးဖို့အပြင်ထွက်ခွင့်ပေးဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းအလုံသမားအခွင့်ရေးကာကွယ်ရေးနဲ့စောင့်ရှောက်ရေးဌာန DLPW ကအတည်ပြုပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာအိမ်အကူအဖြစ်လုပ်ကိုင်နေသူများကိုကာကွယ်ပေးရေးဆိုင်ရာဥပဒေသစ်ထဲမှာတော့အချိန်ပြည့်နားရမရှိပဲခိုင်းစေတာတွေကိုမလုပ်ဖို့အိမ်အကူအလုပ်သမားတွေကိုငှားရမ်းစေခိုင်းတဲ့အခါမှာအသက်15နှစ်အောက်ရှိတဲ့အသက်မပြည့်သေးသူတွေကိုစေခိုင်းခြင်းမလုပ်ဖို့တပတ်မှာနားရတရက်ပေးဖို့စတဲ့အချက်တွေပါဝင်တာပါဒီလိုဥပဒေထုတ်လိုက်တဲ့အတွက်အိမ်အကူအဖြစ်လုပ်နေရတဲ့သူတွေအတွက်ဥပဒေရဲ့ကာကွယ်မှုကိုရနိုင်တော့မှာဖြစ်တဲ့အတွက်ဝမ်းသာမိတဲ့အကြောင်းအိမ်အကူအဖြစ်လောက်ကန်နေတဲ့မြန်မာမျိုးသမီးတူကပြောပြပါဗျ
။လူသားပချာရမရှင်ထွက်လို့မရအောင်လို့ပြောလေ။ဟောအန်ဒီရဲ့ဝမ်းသာပါတယ်အဲ့လိုမျိုးကြီးကတော့ကိုယ့်ထက်အားခက်ခဲတဲ့လူတွေအတွက်ဆိုရင်အရေးစီစီမှာအန်ဒီရဲ့။နည်းနည်းအလုပ်သမားတွေအတွက်နည်းနည်းကပါဖြစ်သွားတယ်လေအန်ဒီ။အားရှိတာပေါ့နော်တခုခုဆိုလို့ရှိရင်လေ
။ထိုင်းနိုင်ငံထဲမှာအိမ်အကူလုပ်နေရတဲ့သူတွေအဖို့ကတော့နိုင်ရည်တတ်မှတ်ချက်မရှိဘဲအင်းရှင်မနိုးခင်ကြိုတင်အိပ်ရာထားရပြီးအင်းရှင်အိပ်ပြီးမှနားရတာမျိုးတွေကိုအများစုကကြုံနေရတာပါအထူးသဖြင့်စိတ်အုံလုံယုံနေနဲ့မတူပဲအိမ်ထဲမှာပဲနေထိုင်ရတာမို့ပြင်ပနဲ့လည်းအဆက်အသွယ်ဖြတ်ခံထားရတာမျိုးတွေအိမ်ထဲမှာနှိမ့်ဆက်ညှဉ်းပန်းခံရတာမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရတာမျိုးတွေလူမသိသူမသိတတ်ဖြတ်ခံရတာမျိုးတွေလည်းရှိနေတာပါအိမ်အကူတွေရဲ့ဘဝဟာစိတ်ဖိစီးမှုတွေနဲ့လောက်ကင်နေရတာမျိုးတွေကိုကြုံခဲ့ရတယ်လို့လည်းသူမကဆက်ပြောပြပါတယ်
ကိုနေလို့လည်းမတတ်ဘူးသူများပစိစီမှာနေရတာဆိုတော့လေသူများမျက်နှာကိုကြည့်နေရတာပေါ့နော်ကိုကြိုက်လားမကြိုက်ဘူးလားအဆင်ပြေလားမပြေဘူးလားပေါ့အဲ့လိုမျိုးမျက်နှာကြည့်နေပြီးကိုစိတ်ပြည့်စီမှုရမ်းဖြစ်လို့ရှိရင်ဒီချုပ်ခက်တကားစိတ်ပြီးသထိုင်းငိုနိုင်လေပဲငိုလို့ဝါပြီးစီးပြီးဆိုမှမျက်နှာတင်တစ်ခါပြန်ထွက်လာအဲ့လိုမျိုးပဲလက်မှတ်မရှိရင်လည်းဘယ်မှသွားလို့မရဘူးဖမ်းမဲ့စီးတယ်နဲ့အန်ဒီရဲ့တနည်းအလုပ်လုပ်ကလည်းလွယ်မလို့ရစိတ်ကြည့်လို့ရှိရင်ဝရဏာမှာအေးပေါ်ထားဝရဏာတော့ဖတ်ထားဘူးဘာမှမရှိတဲ့နေရာမှာလေသွားနေတယောက်တည်းငိုအဲ့လိုတွေပဲအပြင်လည်းကိုကထွက်ပြီးရဲဟောအဲ့ဒါအလုပ်ထွက်မယ်ဆိုတော့သူကချက်ချင်းထွက်လို့မရဘူးသူ့ကိုလူသားချပြီးမှထွက်လို့ရမယ်ပေါ့
ထိုင်းနိုင်ငံအတွင်းအိမ်အကူလောက်ကိုင်းနေသူတွေရဲ့အခွင့်အရေးဆိုင်ရာလိုအပ်ချက်တွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီအခွင့်အရေးပေးဖို့အတွက်ထိုင်းလူသမားဆိုင်ရာကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းတွေကတင်ပြမှုတွေလုပ်ခဲ့တဲ့အကြောင်း DLPW ရဲ့အထွေထွေတွင်မှုဘွန်ဆွန်နန်ဆွန်ဘွန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဥပဒေထဲမှာတော့အိမ်အကူတွေအနေနဲ့ပညာသင်ကြားခွင့်မရှိဘဲပြင်ပလောကနဲ့အဆက်အသွယ်ဖြတ်ခံရပြီးအိမ်တွင်းမှာပိတ်လောင်ခံနိုင်ရမှုတွေကအထူးကြံမှုတွေဖြစ်လာပြီးစိတ်ပိုင်းဆိုင်ရာယောဂါတွေဖြစ်လာနိုင်တာမို့ကျန်းမာရေးနဲ့စေကူတာခွင့်တွေပါပေးဖို့သတ်မှတ်ထားတဲ့အလုပ်ချိန်တဲ့အချိန်ပိုခိုင်းစေမယ်ဆိုရင်လည်းအချိန်ပိုအလုပ်အတွက်အခကျင်းတွေပေးဖို့တွေပါဝင်ပါတယ်။အင်ကူလုံသမားတွေအတွက်ချမှတ်ထားတဲ့ဥပဒေ14/2012ကိုတော့အရှင်အများစုကမလိုက်နာတဲ့အတွက်အခုလိုမျိုးအလုပ်သမားခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေကထိုင်းလုံသမားဝန်ကြီးဌာနကိုတင်ပြကြပြီး3လအတွင်းအကောင့်ထဲပေါ်နိုင်ဖို့အတွက်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာတော့အင်အကူအဖြစ်လောက်ကင်သူအများစုကတော့မြန်မာနိုင်ငံသားတွေပဲဖြစ်ကြပါတယ်။